ာနာချင်းစနစ်အောင်မှာနေပေါင်းများစွာနေလာခဲ့ရပြီးစီးပွားရေးနိုင်ငံရေးစတဲ့အဖက်ဖက်မှာချွတ်ချုံကျနေတဲ့အတိုင်းပြည်တစ်ခုကိုအချိန်တို့အတွင်းမှာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့အမတန်ခဲယဉ်တဲ့ကိစ္စပါဒီကြားထဲကအစိုးရလုပ်သမျှလုပ်ငန်းစဉ်တိုင်းမှာအဟန့်အတားတွေကလည်းများစွာရှိနေတာပါဒါကြောင့်လေတိုင်းပြည်တဲကိုနိုင်ငံတကာကတည်းရဲ့ရင်းနှီးမြှုပ်နှံမှုတွေလာကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကစင်ကာပူမှာနောက်ဆုံးကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာဖိတ်ခေါ်ခဲ့တာပါနိုင်ငံတော်အကြီးအကဲတွေကအဲ့ဒီလိုရင်းနှီးမြှုပ်နှံမှုတွေလာလုပ်ကြဖို့ဖိတ်ခေါ်တာဟာတချို့လူတွေအတွက်အထူးအဆန်းဖြစ်နေပေမဲ့ဒါဟာနိုင်ငံတကာခေါင်းဆောင်တွေလည်းလှုပ်လှိမ့်လှုပ်ထားရှိတဲ့အစဉ်အလာတစ်ခုဖြစ်တယ်လို့စီးပွားရေးမူဝါဒတွေကိုလေ့လာသုံးသပ်နေတဲ့ဒေါက်တာတင်မောင်တန်းကပြောပါတယ်နိုင
်ငံတိုင်းကကိုယ်နိုင်ငံမှာရင်းနှီးမြှုပ်နှံလုတ်ကြတဲ့အချိန်မှာခုနခေါင်းဆောင်တွေကိုယ်တိုင်လုတ်ကြတယ်အဖွဲ့အစည်းလိုက်ကိုလုတ်ကြတယ်ဥပမာစင်ကာပူဆိုလို့ရှိရင်ကဘာလဲပြီးတော့သူစပြီးကြိုးစားတော့ဆိုလို့ရှိရင်ကဘာလဲပြီးတော့ဖိတ်ကြားတဲ့ခါလေးရှိတယ်နော်သူတို့ပြောနေကြတယ်အကုန်လုံးဖွင့်ပြတာလည်းရှိတယ်ဒီလောက်ကြီးလုတ်တယ်အဲ့ဒီလိုလုတ်ခိုင်းခဲ့ပုံနဲ့ပြောလို့ရှိရင်မြန်မာနိုင်ငံအဲ့ဒီလောက်ကြီးမလုတ်သေးဘူးလို့ပြောလို့ရတယ်နော်တခြားနိုင်ငံတွေကလုတ်ခဲ့တာလည်းရှိတယ်ဥပမာအားဖြင့်ဗီယက်နမ်နိုင်ငံဆိုလို့ရှိရင်ဒီပါတယ်မကဘူးဒီရင်းရင်းနှီးမြှုပ်နှံမှုတွေပါစီဝါရေးရှင်ကုန်တက်လာအောင်ဖွင့်ကြရမယ်ဖွင့်ကြရတဲ့အခါမှာ CI လိုက်ပေါ့နော်သူတို့ကတော့ပြည်နယ်လိုက်ပေါ့နော် province တုံးတော့ပေါ့ဆိုတော့63ခုရှိတယ်63ခုကဒီမှာအကြံဆိုင်စီဝါရေးဖွင့်တဲ့အညွှန်းအရေးဆိုပြီးသတ်မှတ်ပြီးတော့တောင်းကြံဆိုင်တယ်အရာရှိတွေရဲ့ယာစုတိုးတာကိုအဲ့ဒါနဲ့ချိတ်ဆက်တယ
်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ကနိုင်ငံတကာညီလာခံတွေမှာအဲ့ဒီလိုဖိတ်ကြားခဲ့ပြီးတဲ့နောက်ရောက်လာလက်တန်းတော့နိုင်ငံတကာကယင်းနှိမ့်ညွန်းလူသူတွေလောက်ကန်ရလွယ်ကူအောင်ယင်းနှိမ့်ညွန်းမှုနဲ့နိုင်ငံခြားစီးပွားရေးဆက်သွယ်ရေးဝန်ကြီးဌာနအသစ်ကိုဖွဲ့စည်းခဲ့ပြန်ပါတယ်။ဒီဝန်ကြီးဌာနအသစ်ရဲ့ရည်ရွယ်ချက်ကဘာတွေဖြစ်မလဲဆိုတာနဲ့အစချီပြီးနိုင်ငံခြားယင်းနှိမ့်ညွန်းမှုတစ်ခုတည်းကိုပဲမကြည့်ကြဘူးဒေါက်တာတင်မောင်တန်းကပြောပါတယ
်။ဒီဘုရားအဖြစ်တော့ယင်းနှိမ့်ညွန်းနဲ့လာတဲ့ဟာကိုပို့ပြီးတော့စူးစိုက်စိုက်လေးလုပ်နိုင်အောင်လို့ဆိုတော့ရည်ရွယ်ချက်ရှိတယ်။ယင်းနှိမ့်ညွန်းမှုလို့ပြောတဲ့အခါမှာပြည်ရင်းရှိတယ်ပြည်သားရှိတယ်စီဝါရီအားဆုံးလိုက်ကြီးကိုကြည့်ရတဲ့အတွက်ပြည်ရင်းရင်းနှီးမြှုပ်နှံမှုလည်းကြည့်လို့လေစီဝါရီရင်းနှီးမြှုပ်နှံမှုတခုတည်းနဲ့ရက်နေလို့မဖြစ်ဘူးအဲ့ဒီအခါမှာအခုထွက်လိုက်အခုနောက်ဆုံးထွက်လိုက်တဲ့ဝန်ကြီးဌာနရဲ့ပြည်ထောင်စုရုံးဝန်ကြီးရာဆက်ဆက်ဆောင်ရွက်နိုင်ဖို့လိုအပ်တဲ့ချက်တွေရှိလာနိုင်ပြီဟုတ်နော်ဒါကိုအောက်ဖက်ညီနိုင်ဆောင်ရွက်ကြဖို့တော့လိုလိမ့်မယ်လို့ကျွန်တော်ထင်တယ်ဒီမှာအချင်းခုနပြောတဲ့ချိန်လိုက်ကြိုင်တဲ့ဟာမျိုးကိုဒီမှာနိုင်ငံမှာလည်းစီဝါရီသမားတွေလုပ်တာခိုင်မာဖြစ်အောင်အပြည့်အစုံမှာဘယ်လိုဖွင့်မလဲဆိုတဲ့စဉ်းစားချက်မျိုးအပြည့်အစုံနဲ့ပတ်သက်တဲ့ယင်းနှုံးနယ်မျိုးဆိုပြည်ပယင်းနှုံးနယ်မျိုးဘယ်လိုဖွင့်မလဲဆိုတဲ့စဉ်းစားချက်မျိုးပေါ့ကျွန်တော်သိသလောက်ဆိုရင်ဝန်ထမ်းတွေကလည်းများသောအားဖြင့်သူတို့ဘောက်လို့ကြီးငင်နေတာပေါ့နော်လက်ရှိရှိနေတဲ့ဝင်ငွေမလောက်တဲ့အတွက်ကြောင့်မလို့သူတို့ဒီဘေးပေါက်ရှာနေရတဲ့ဟာလေးတွေကိုလည်းသူတို့ဒီချက်ပြီးရှာနေတာပေါ့ဒါကတဘာဝလည်းကြားတယ်အဲ့တော့တစ်ဖက်မှာကြားတော့လည်းသူကတော့တိုက်ပြီးတော့မလောက်ပေးနေတာမို့လောက်ပေးနေတယ်လောက်ပေးနေတဲ့ကိစ္စရရှိတယ်အဲ့ဒါလေးကိုကျွန်တော်တို့ကမယူနိုင်နဲ့နဲ့ဒီဖြစ်စဉ်ဒီတစ်ခုလုံးကိုကြောက်မှုကြိုးစားတဲ့အခါကျတော့แน่แน่လေးစီခေါ်ချက်တွေရှိမယ်ခုကမိကြီးမားလာနိုင်တယ
်နိုင်ငံခေါင်းဆောင်တွေကယင်းနှိမ့်ညွန်းမှုတွေလာလုကြဖို့ဘလောက်ပဲဖိတ်ခေါ်နေစေအောင်တော့ပြည်ပကလာရောက်ယင်းနှိမ့်ညွန်းလို့သူတွေဟာဖိတ်ခေါ်တိုင်းစီးပွားအခွင့်အလမ်းရှိတိုင်းလာကြတာတော့မဟုတ်ပါဘူးသူတို့ယင်းနှိမ့်ညွန်းမဲ့အတိုင်းပြည်အတွင်းကနိုင်ငံရေးနဲ့တခြားအခြေအနေအရာရာကိုခြုံငုံတုံးသက်ပြီးမှလာလေ့ရှိကြတယ်ဆိုတဲ့အချက်ကိုလည်းဒေါက်တာတင်မောင်တန်းကထောက်ပြပါတယ
်ယင်းနှိမ့်ညွန်းမှုလာတာမလာတာဆိုတာကဒီလိုမှာပြောတဲ့ပင်လာကြီးလို့ပြောတဲ့ဒီဘမှာလိုရင်းကြလို့ခေါ်တဲ့အရေးထိတ်ခါနဲ့ပတ်သက်နေတယ်။ဒါပေမဲ့အဲ့ဒါကအဓိကလားယင်းနှိမ့်ညွန်းတာမျိုးနဲ့ပြောရင်အဲ့ဒါကအဓိကလားဆိုရင်တော့တချို့ကိစ္စတွေမှာအဓိကကြတယ်။ဥပမာတူရီဇင်အနောက်နိုင်ငံလာတဲ့ပြည်ပလုပ်ငန်းမှာတော့အဓိကတော်တော်လေးကြပြီမယ်လို့ယင်းနှိမ့်ညွန်းတာမျိုးနဲ့ပတ်သက်လာတဲ့ခါတော့ဒီဘင်းကယင်းနှိမ့်ညွန်းနိုင်တဲ့လောက်တာခိုင်တာပတ်ဝန်းကျင်ပေါ့။အဲ့ဒီပတ်ဝန်းကျင်ကိုမထူထောင်နိုင်နေတာကအဓိကကြတယ်လို့ထင်တယ်။နော်အဲ့ဒီလိုထူထောင်တဲ့နေရာမှာလေတတ်တတ်မှန်မှန်ချင်းချက်နိုင်မှုလိုလိမ့်မယ်လို့ထင်တယ်။ဥပမာအားဖြင့်ဒီဝါရင်းနှီးညွှန်တာမှုနဲ့ဆိုင်တဲ့ရင်းနှီးညွှန်တာမှုလုပ်ငန်းတွေကိုထုတ်ပေးတဲ့ကူညီတဲ့ဟာကတတ်တတ်ခွဲထုတ်ပြလိုက်တာကောင်းမယ်လို့ထင်တယ်။အခုဆိုလို့ရှိရင်နိုင်ငံစီးပွားဆက်သွယ်ရေးနဲ့ရင်းနှီးညွှန်တာမှုဌာနကိုတတ်တတ်ဝန်ကြီးဌာနရဲ့လိုတတ်တတ်လည်းဖွဲ့ထားတယ်ဆိုတော့အဲ့ဒီလိုအောက်ပါများတတ်တတ်ထားလိုက်ပြီးတော့လုပ်ရကောင်းမလားဆိုတဲ့စဉ်းစားလို့ရှိရင်ရနိုင်တယ်လို့ထင်တယ်။
မြန်မာနိုင်ငံမှာစီးပွားရေးလှုပ်လှုပ်သူတွေအနေနဲ့ပြည်တွင်းရောပြည်ပကလူတွေအတွက်ပါကြုံတွေ့နေရတဲ့ကျိုးနေစနစ်တွေရှိနေပြီးအဲ့ဒီလိုခက်ခဲမှုတွေရှိနေတာကိုကမ္ဘာ့ဘဏ် IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့စတဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကလည်းလေ့လာတွေးရှိထားပြီးဖြစ်တယ်လို့ဆိုပါတယ်
။ဥပမာအဖြစ်ဆိုတော့ညစ်စစ်မီတာလျှောက်တာကပြည်တွင်းစီးပွားရေးလုပ်ငန်းတွေကလျှောက်တာရှိတယ်ပြည်ပစီးပွားရေးလုပ်ငန်းတွေကလျှောက်တာရှိတယ်ရင်းနှီးမြှုပ်နှံမှုအထက်ကလျှောက်တာရှိတယ် ရှိတဲ့အားလျှောက်တာရှိတယ်အိမ်လုံးလူတွေနေလျှောက်တာရှိတယ်အဲ့ဒါတွေကိုဖွဲ့ထုတ်လိုက်ပြီးတော့နော်အញ្ញံလုံးပြေးနိုင်တဲ့ဟာကိုလုံးပါဖြစ်တယ်အဲ့တော့အဲ့ဒီလိုကမ္ဘာပါရဲ့လောက်တာခိုင်တဲ့ပုံဝင်ကိုစဉ်းစားတဲ့အခါမှာလည်းအဓိကကျတဲ့အချက်ကြီးတစ်ချက်ကိုမစဉ်းစားမိတာပါလေအဲ့ဒါပါလေဆိုလို့ရှိရင်ကမ္ဘာပါကဟန်ကတိုင်းတာတဲ့အခါမှာစီးပွားရေးလုပ်ငန်းတစ်ခုကဲ့သို့ရှောက်ထားလိုက်တာပဲဥပမာအားဖြင့်ဒီညမှာဂူတောင်တလုံးဆောက်မယ်ဆိုရင်ဂူတောင်တလုံးဆောက်ဖွင့်ပါမစ်ကိုဒီတိုင်းတင်လိုက်တာပဲပြင်ညာထားတဲ့အချက်တွေနဲ့ယူတာမဟုတ်ဘူးအင်တာဗျူးချက်ကနေယူတာမဟုတ်ဘူးဘယ်တော့ကြာလဲဆိုပြစ်ထားလိုက်တာပတ်သက်ပေးတာလတ်ပေးတာမရှိဘူးနော်အဲ့ဒီအခါမှာကြားရင်ကြားသလောက်အတိုင်းသူကဒီဥစ္စာကိုအကျဖြတ်သွားတာအဲ့ဒီစီးပွားရေးလုပ်ငန်းအတွက်ဆက်စစ်မီတာလျှောက်တယ်ဆိုရင်မီတာလျှောက်တယ်အဲ့ဒါလျှောက်တာလူကဘယ်သူကကမ္ဘာပါဟိုကမ္ဘာပါရဲ့အသွင်ယူလုပ်နေတယ်ဆိုတာဘယ်သူမှမသိနိုင်ဘူးအဲ့ပမာလုပ်ငန်းကျင်ပြောက်အနေနဲ့လျှောက်တယ်လို့ပဲလျှောက်လိုက်တဲ့အတွက်ကြောင့်မို့လို့ကဘာဘာငါပြောနေတဲ့ကိစ္စတွေကနားလည်မှုလွဲနေတာမဟုတ်ဘဲနဲ့တကယ်ပဂရိအတိုင်းပတ်စံမပေးဘဲနဲ့မလိုက်သေးနဲ့ကြုံတွေ့ရတဲ့အချက်လက်တွေဖြစ်တယ်ဆိုတာကိုမြန်မာနိုင်ငံဆိုတာအတိမမပြုတ်နိုင်သေးဘူး။တော့အခုပြောနေတာကအရာရှိတွေကပြောနေတာကဘာဘာကတကယ်လုပ်တဲ့လူတွေကိုမမေးလိုက်နဲ့တခြားလူတွေကိုမေးသွားတဲ့ကြောင့်တရင်ချက်တွေမှားနေတယ်ဆိုတဲ့အယူအဆနဲ့အမြင်ပေါ်မှာအခြေခံပြီးအလုပ်လုပ်နေတာကတကယ်လက်တွေ့တိုက်တာမှုနဲ့နှိမ့်ဆက်တဲ့ဟာကိုမရောက်နိုင်ဘူးလို့အဲ့ဒီအဲ့ဒါလေးကိုယူဆိုင်ပြီးလုပ်ဖို့လိုတယ်အဲ့ဒီအတွက်ဘလို့ဒီနဲ့စီမံခန့်ခွဲမယ်ဆိုတော့စီမံခန့်ခွဲမှုဂုံလိုက်ကိုစဉ်းစားဖို့လိုတယ
်ရှေ့တင်းဘက်မှာတော့မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့လက်ရှိအစိုးရကပြည်တွင်းမှာဆောင်ရွက်နေတဲ့ငွေကြေးဆိုင်ရာမူဝါဒပြုပြင်ပြောင်းလဲမှုအပါအဝင်တခြားစီမံကိန်းတွေကိုအပိုင်းနဲ့အဖြစ်နဲ့တင်ပြပေးသွားပါမယ်ခင်ဗျာ